ကိုဗစ် -19 ကာကွယ်ဆေးလူတွေနဲ့ဆန်းသက်နေတဲ့တတိယအဆင့်ကိုလှုပ်ဆောင်နေတဲ့ကမ္ဘာနိုင်ငံတွေထဲအခုအခါဖီရူးနိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်ဆေးကုမ္ပဏီ Sinopharm ကဗုဒ္ဓဟူးနေ့ကပီရူးမှာလူ20ကျော်ကိုကာကွယ်ဆေးစတင်ဆန်းသက်ထိုးပေးခဲ့တာဖြစ်ပြီးနောက်ထပ်အသက် 18 နှစ်ကနေ 85 နှစ်အတွင်းရှိတဲ့လူ 6,000 လောက်နဲ့ဆန်းသက်သွားဖို့ရည်ရွယ်ထားပါတယ်။သူတို့ကိုတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Coronavirus ပိုးမျိုးဗီဇဒါမှမဟုတ်ဘေကျင်းမှာတွေ့ခဲ့တဲ့မျိုးဗီဇကိုအခြေခံထုတ်လုပ်ထားတဲ့ကာကွယ်ဆေးဒါမှမဟုတ်ရင်လဲစားရည်တက်တဲ့ဆေးအတူကိုထိုးပေးပြီးတော့ဆန်းသက်ဆောင်ကြည့်သွားမှာဖြစ်ပါတယ်။ပီရူးအစိုးရဟာကာကွယ်ဆေးဝယ်ယူရေးအတွက်ကာကွယ်ဆေးဆန်းသက်နေတဲ့တပ်ခွဲကုမ္ပဏီ6ခုနဲ့ဆွေးနွေးနေတယ်လို့လည်း AP သတင်းဌာနကပြောပါတယ်။ပီရူးနိုင်ငံဟာလက်တင်အမေရိကဒေသမှာကိုရိုနာဗိုင်းရပ်စ်နဲ့ဆိုးဝါးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးကူးစက်မှုပေါင်း9သိန်းနီးပါးနဲ့သေဆုံးသူ3000ကျော်ရှိပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 15905တို့ကနေပါထုတ်လွှင့်ပေးနေပါတယ်။